နိုင်ငံထဲမှာဝေဖန်ထုတ်ပြစရာဖြစ်နေတာတွေအစီအောမတဲ့ဖြစ်နေတာတွေကိုတရော်တင်ပြတဲ့တန်ကျပ်ဗီဒီယိုတွေကိုဆက်နာချင်းကိုစမ်းကြည့်နေကြတဲ့ကျောင်းသားလူငယ်တွေကဒီနှစ်တည်းမှာလည်းဖန်ပြီးထားကြပါတယ်။ပြည်သူတွေတံမုံ TV ဆက်နာသတင်းကိုစမ်းကြည့်တာလူငယ်တွေတတိကြီးလမ်းပေါ်ထွက်နေတာဝန်ထမ်းတွေ CDM လှုပ်ရှားမှုလုပ်နေကြတာစတဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုတက္ကသိုလ်ကျောင်းသားတမကအဖွဲ့ဝင်လူငယ်တွေကတန်ကျပ်တိုင်လာတဲ့အကြောင်းမတ်စုမြတ်မုံကတင်ပြပေးထားပါတယ်။
တို့ပြည်သူကြီးနေနေလေတို့ပြည်သူကြီးနေနေလေတို့ပြည်သူကြီးနေနေလေရုပ်ဖတ်မဲ့လို့သုံးပြချင်စံကြောရတာစက်တော်လေးစံကြောရတာစက်တော်လေး
သက္ကတာတက္ကသိုလ်ကျောင်းသားသမဂ္ဂရဲ့ကျောင်းသားလူငယ်တွေစုပေါင်းဖွဲ့ထားတဲ့တောင်းလို့မျိုးဆက်တန်ချက်အဖွဲ့ရဲ့တန်ချက်တိုင်တန်တွေဖြစ်ပါတယ်။ဆီလာနာတဲ့အုပ်ချုပ်မှုကိုဆန့်ကျင်ပြီးတော့တော်လှန်တရားအဖြစ်ဆင်နွှဲနေကြတဲ့ကျောင်းသားလူငယ်တွေကလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုတန်ချက်စာသားတွေအဖြစ်ပြောင်းလဲဖန်တီးထားကြတာပါ။ဆ
န့်ကျင်ပါ့မယ်နိုင်ဟာဆန့်ကျင်ပါ့မယ်ဖွဲ့လာပြီးဆန့်ကျင်ပါ့မယ်ဖွဲ့လာပြီးဆန့်ကျင်နေတာသိကြနဲ့ဆဲပေါ်မှာရှင်းသွားပြီးတက်လာကြပြီဆဲပေါ်မှာရှင်းသွားပြီးတက်လာကြပြီချိန်လာနေဦ
း။ကျောင်းသူမျိုးဆက်တန်ချက်အဖွဲ့ရဲ့ဒီနှစ်တန်ချက်စာသားတွေကတော့ဆရာနာသိတဲ့အကြောင်းကျေးဇူးအများဆန့်ကျင်ကန့်ကွက်တဲ့အကြောင်းတွေကိုအထူးကထောက်ပြထားကြပါတယ
်
ဖြစ်စဉ်နဲ့ကမောက်ကမောက်ဖြစ်နေတဲ့အခြေအနေတွေကိုကြံအထင်ရောက်ရင်တန်ချက်တွေနဲ့တရော်တင်ပြကြလိမ့်ရှိပါပါ။ဒါကြောင့်လည်းလက်ရှိမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဒေါင်းလိုမျိုးဆက်ကျောင်းသားလူငယ်တွေရဲ့တန်ချက်စာသားတွေမှာအခုလိုထည့်သွင်းထားကြပါလား။ဟုတ
်ကြီးကလည်းမှောင်းစနစ်ကြီးကလည်းကြောင်းကြီးလူမရက်၁၆ကြောင်းကြီးလူမရက်၁၆ကြောင်းစစ်ကြီးကလည်းမှောင်းစနစ်ကြီးကလည်းကြောင်းကြီးလူမရက်၁၆ကြောင်းကြီးလူမရက်၁၆ကြောင်းကြီးလူတွေဟာလူငယ်တွေဟာပြည်သူတွေဟာလူငယ်တွေဟာကျောင်းသားတွေဟာအမှန်တရားကိုအတန်လို့လွင့်နေ
ကျောင်းတို့မျိုးဆက်တန်ကျပ်အဖွဲ့ဟာအရင်တည်းကအခုလိုနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုတန်ကျပ်တွေလှုပ်ခဲလို့အဖွဲ့ဝင်တချို့ဖမ်းဆီးတရားစွဲထောင်ချခံထားရပါတယ်2019ခုနှစ်ကတကြံတန်ကျပ်ဖျော်ဖြေမှုတွေမှာစစ်တပ်ရဲ့နိုင်ထက်စီးနှင်းလုပ်မှုတွေကိုတင်ပြခဲ့တဲ့အတွက်တန်ကျပ်အဖွဲ့ခေါင်းဆောင်၃ယောက်အင်းစိန်ထောင်မှာထောင်ချနှစ်ထွက်ခံထားရပါတယ်ကျောင်းတို့မျိုးဆက်လိုပဲဘုံရတက္ကသိုလ်ကျောင်းသားများတမကကလူငယ်တွေရဲ့ကျောင်းမျိုးဆက်တန်ကျပ်အဖွဲ့ကလည်းတန်ကျပ်ဗီဒီယိုကိုအွန်လိုင်းပေါ်မှာထုတ်ဖော်ခဲ့ပါတယ်။ကျောင
်းကျောင်းမကြောက်တော့သွေးတော့ကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်းကျောင်း
ဘုံရတက္ကသိုလ်ကျောင်းသားများတမကတန်ကျပ်အဖွဲ့ကိုဦးဆောင်သူကိုဝေမိုးနိုင်ကတော့ဧပြီလ15ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။ဘုံရမျိုးကရှေ့ရမှာရှင်စန့်ကျင်ရဲ့ဆန္ဒပြပွဲတွေမှာရှေ့ကဦးဆောင်သူကိုဝေမိုးနိုင်ကိုစိုက်ကဲတပိတ်စစ်ကြောင်းထွက်နေစဉ်မှာကားနဲ့မျက်နှာချင်းကန်ဝင်တိုက်ပြီးတော့ကြံတက်တက်ဖမ်းဆီးခဲ့တာပါ။သူ့ဖမ်းမခံရခင်အန်ဒီရီကြားကပဲခက်ခက်ခဲခဲဒီတကြံတန်ကျပ်ဗီဒီယိုကိုရိုက်ခဲ့ရတယ်လို့ဘုံရကျောင်းသားတမကတယောက်က CEO မြန်မာပိုင်းကိုပြောပါတယ်။
ဒီတော်လန်တကြံမှာကျွန်တော်လူငယ်တွေပါဝင်ဆင်ခွဲကြဖို့ဆိုတော့ကျွန်တော်ဒီဆုံးဖြတ်ချက်နဲ့ကျွန်တော်တို့ဒီအကျုံလေးမှာပဲကျွန်တော်တို့ဟာတန်ကျပ်ရေးနေပါတော့။ရှင်းပြီးတော့ကျွန်တော်တို့ဒီအကြမ်းလေးမှာတကြိမ်တကြံအကြမ်းလေးမှာတော့ကျွန်တော်တို့ဒီတန်ကျပ်ကိုဒီလုံခြုံနိုင်မယ်ထင်တဲ့တနေရာကိုကျွန်တော်တွားရောက်ပြီးတော့ရိုက်ကူးခဲ့တာဖြစ်ပါတယ
်။လက်ရှိကြီးတွေကြုံတွေ့နေရတဲ့အခြေအနေတွေကိုအားမလျှော့ဆက်ပြီးတော့ရင်ဆိုင်သွားဖို့တိုက်တွန်းအားပေးချင်တာကြောင့်ဒီတန်ကျပ်ကိုရည်ရွယ်လုပ်တာဖြစ်တယ်လို့မုံရကျောင်းသားကောင်းဆောင်ကပြောပါတယ်
။ဖေဖော်ဝါရီလ၁ရက်နေ့ကစပြီးကျွန်တော်တို့ဒီတိုင်းပြည်အာဏာကိုလက်လက်အားကိုနဲ့အလိုက်ချင်းခံခဲ့ရတယ်။ကျွန်တော်တို့ရဲ့ဒီပြည်သူတွေရဲ့မဲကိုခိုးခံခဲ့ရတယ်ပေါ့နော်။အဲ့ဒီခိုးခံခဲ့တဲ့အခြေအနေကြောင့်ကျွန်တော်တို့ဒီလူငယ်တွေပါဝင်ကျွန်တော်တို့ဒီ new set အတီးတီးကနေပြီးတော့ဒီကျွန်တော်တို့အာဏာကိုအကြမ်းဖက်လုပ်ယူသွားတဲ့ဒီစစ်ကောင်စီကိုတော်လှန်နေရတဲ့အချိန်ကာလဖြစ်တယ်ပေါ့နော်။အဲ့ဒီလိုတော်လှန်နေရတဲ့အချိန်ကာလမှာကျွန်တော်တို့ပြည်သူလူထုအနေနဲ့စိတ်သက်ပြတ်ပြားခြင်းမရှိဘဲနဲ့အားရခြင်းမရှိဘဲနဲ့အားမွေးထားကြပြီးတော့ကျွန်တော်တို့ဆက်လက်ပြီးတော့တော်လှန်ကြဖို့ကျွန်တော်တို့ကအဓိကတရင်စကားပါချင်တာပေါ့နော်။ဒီကတော့ကျွန်တော်တို့ရဲ့ဒီနောက်ဆုံးတိုက်ပွဲလေးဖြစ်တယ်။ကျွန်တော်တို့နိုင်အောင်တိုက်ရမယ့်တိုက်ပွဲလေးဖြစ်တယ်ဆိုတော့ကျွန်တော်တို့အနေနဲ့လူထုကိုတရင်စကားပါချင်တာပါ။
ဒီအခြေအနေကိုထင်ဟနေတဲ့တကြံတန်ကျပ်တွေဟာအရင်စစ်အစိုးရလက်ထက်မှာနှစ်ပေါင်းများစွာကွဲပြောင်းနေခဲ့ပြီးအရသာအစိုးရလက်ထက်မှာပြန်လည်ပေါ်လာခဲ့ပါတယ်။ဒါရမအခြေအနေမှန်တွေကိုတရော်ပုံဖော်ရတဲ့အတွက်တရားစွဲထောင်ချခံရသူတွေရှိပါတယ်။အခုလည်း Not the day, sit there, Anna, Ben Ocho, Kataya Jay, the Chan Banjabi, who Panditari, Anna, Sensing to John Badro, Nemia, Trabi, Dishon, Nijayavarishi, Sama Sunya Mama.